မနက်ကမှ2022ခုနှစ်အတွင်းအလုပ်ကိုင်ပေါင်း 1.6 သန်းလောက်ဆုံးရှုံးသွားခဲ့တယ်လို့ပြည်ပဆိုင်ရာလူထုမအဖွဲ့ ILO ကပြောပါတယ်။ကိုဗစ်ကာယရောဂါကြောင့်ရောစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပါစည်ယုံတွေခီးသွွားလုပ်ငန်းနဲ့စောက်လူရေးလုပ်ငန်းတွေမှာအလုပ်ကိုင်ညှော်နေတော့တာနဲ့အများဒုက္ခအရောက်ဆုံးသူတွေဟာလူသမီးတွေဖြစ်တယ်လို့ ILO ရဲ့ဒီနေ့ထုတ်အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဒုက္ခရောက်ခဲ့ကြတဲ့အထက်မှာနိုင်ငံရေးပြည်ထောင်မှုအကြမ်းဖက်မှုဘေးရန်မကင်းမှုနဲ့ဩရင်ဆွံ့ရမှုတွေထပ်တိုးလာတဲ့အတွက်အတွင်တရံအမျိုးမျိုးနဲ့လူသားပိဒုကအကျက်တဲကိုမြန်မာနိုင်ငံရင်ဆိုင်နေရတယ်လို့ ILO ကပြောပါတယ်။မြန်မာစီးပွားရေးဟာ2022ခုနှစ်ကဆက်ရှိရာဂန်ညောကြသွားတယ်လို့ခန့်မှန်းထားပါတယ်။လူသမားများပြားဟာလာဇာနဲ့လုပ်ငန်းတွေဒါမှမဟုတ်စိုက်ပျိုးရေးလုပ်ငန်းတွေပဲကြောင်းသွားကြတယ်လို့ ILO ကပြောပါတယ်။လူသမားသမဂ္ဂတွေကိုစစ်ကောင်စီကနှိမ်နှီးထိခိုက်တာကြောင့်ဆက်ရုံတွေရဲ့အခြေအနေယိုယွင်းကျဆင်းလာတယ်လို့လူသမားရေးအဖွဲ့အစည်းတွေကပြောပါတယ်။အခုအကြက်တဲကြောင့်အလုပ်ကင်ဈေးကွက်မှာနှိမ့်တော်ကြရခဲ့တူတက်မှုတွေပြည့်စည်သွားပြီးအလေးထားမဖြစ်ရှင်းဘူးဆိုရင်အထူးသဖြင့်အားအနည်းဆုံးအလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေမှာလွတ်လပ်ဒဏ်ထူညီများတဲ့ဘေးရန်ကျင်းပြီးလူသားပုံသိက္ခာနဲ့ပြည်စုံတဲ့လုပ်ငန်းဝင်အခြေအနေကွာဟမှုတွေဆက်ပြီးကြီးမားလာလိမ့်မယ်လို့ ILO ကသတိပေးထားပါတယ်။